ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့အကြီးအကဲဟောင်းဆက်ဘတ်လာနဲ့အခြားဒိတ်တန်အရာရှိနှစ်ဦးတို့ဟာ9နှစ်တာကာလအတွင်းမှာလာဇာရီနဲ့စုချင်းငွေစုစုပေါင်းဒေါ်လာတန်80ဘိုးယူခဲ့ကြတယ်လို့ FIFA ကပြောလိုက်ပါတယ်။ဘတ်လာအတွင်းမူဟောင်း Jeremy Valcar နဲ့ဗန်နာယေးညွန်ကြားရေးမူ Marcus Cardona တို့ဟာသူတို့ဘာသာချမ်းသာကြွယ်ဝလာအောင်2017နဲ့2015ခုနှစ်အထိပူးပေါင်းလုပ်ကိုင်ခဲ့ကြတယ်လို့ FIFA ရဲ့ရှင်တွေကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဇူရီမြို့ FIFA ဌာနချုပ်ကိုရဲတွေကဝင်ရောက်စီးနင်းပြီးစုံစမ်းစစ်ဆေးရေးအတွက်တပ်သေးအထောက်အထားတွေကိုတင်းစီရှာဖွေပြီးနောက်တနေ့ဖြစ်တဲ့တောက်ကြနေမှာပဲစုံစမ်းစစ်ဆေးမှုအသေးစိတ်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။2018နဲ့2022ခုနှစ် FIFA ကမ္ဘာ့ဖလားဘောလုံးပွဲလောင်းကစားလှုပ်တာနဲ့ပတ်သက်လို့စုံစမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့ခုလိုစုံစမ်းစစ်ဆေးမှုတွေလှုပ်တာဖြစ်တယ်လို့ရဲတွေကပြောပါတယ်။ FIFA ရဲ့ဘဏ္ဍာငွေတွေကိုပြည့်မှုမြောက်အလွယ်သုံးစားလုပ်ခဲ့တယ်လို့တန်လျာရှိခံခဲ့ရတဲ့ဘတ်လာနဲ့ဖယ်ကာတို့ကို6နှစ်နဲ့12နှစ်စီ FIFA မှာပါဝင်ခွင့်မရှိသေးဘူးဖေဖော်ဝါရီလတုန်းက FIFA ကျင့်ဝတ်ဆိုင်ရာကော်မတီကအမိန့်ချခဲ့တာပါနှစ်ဦးစလုံးကတော့အပြစ်မရှိဘူးလို့ညင်းဆိုထားပါတယ်ခုလိုငွေကြေးတွေရယူခဲ့တာဟာဥပဒေနဲ့ညီညွတ်မှုရှိမရှိရှင်းလင်းမှုမရှိပါဘူးဒါပေမဲ့လည်းဒါဟာဆွစ်ဇာလန်အစိုးရရဲ့တရားဥပဒေကိုချိုးဖောက်ရောက်တယ်လို့ FIFA ကပြောပါတယ်